တရုတ်နိုင်ငံမှာမနေ့စနေနေ့ကကိုဗစ်ပိုးတွေ့သူထက်နှစ်ဆတိုးပြီးဒီကနေ့မှာပိုးကူခံရသူက3400နီးပါးရှိကြောင်းသတင်းကြမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ပိုးကူဆက်မှုမြင့်တက်တဲ့နေရာတွေကိုသွာလာမှုတွေကန့်သတ်ထားပါတယ်။ရှန်ဟိုင်းမြို့နယ်နိုင်ငံအရှေ့မြောက်ပိုင်းကမြို့အတော်များများမှာသာတင်ကျောင်းတွေကိုတာဝန်ရှိသူတွေအမိန့်နဲ့ပိတ်ထားရပါတယ်။ပြည်နယ်16ခုလောက်ကမျိုးဗီဇပြောင်း Delta နဲ့ Omicron ပိုးတွေကူးစက်ပြန့်နှံ့နေတာပါ။မြောက်ကိုရီးယားနဲ့နယ်စပ်ကလူရေ9,000လောက်ရှိတဲ့ရန်ကြီးမြို့မှာဒီကနေ့ Omicron ပိုးတွေ့သူက900ကျော်ရှိတာကြောင့်မြို့ဝင်အထွက်ကိုလုံးဝပိတ်ထားပါတယ်။ကြီးလင်းမြို့ထက်ကရာနဲ့ချီတဲ့ရပ်ကွက်တွေကိုလည်းလော့ဒ်ဒေါင်းချထားလိုက်တယ်လို့တရုတ်တာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်။လူရေ9,000ဝန်းကျင်ရှိပြီးတော့ဆက်မှုလုပ်ငန်းအများအပြားအခြေဆိုင်ရာချောင်းချောင်းမြို့ကိုလည်းတောက်ကြနေကစပြီးတော့ကန့်သတ်ချက်တွေချမှတ်ထားတာပါ။2019ခုနှစ်ကကိုဗစ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံတော်ဝန်ပိုးကူးဆက်မှုများတဲ့နေရာတွေမှာတင်းကျပ်တဲ့စည်းကမ်းတွေချမှတ်ထားရုံမကပိုးစစ်ဆေးမှုတွေအကြီးအကျယ်လုပ်နေပြီးတော့ထိန်းချုပ်လာနေပေမဲ့ Omicron ပိုးကြောင့်စိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။